ရခိုင်ပြည်နယ်တဲကမြောက်ဦးကျောက်တော်အပါဝင်မြို့နယ်တချို့မှာလေပြင်းတိုက်ခတ်ပြီးတော့မိုးသဲထန်စွာရွာသွန်းတဲ့အတွက်ပြည်တွင်းဒုက္ခသည်စခန်း40ကယာယီတဲအိမ်300ထပ်မံပျက်စီးသွားတယ်လို့ရခိုင်တိုင်းသားမျိုးနွယ်စုမျိုးနွယ်များအစည်းအရုံး REC ကပြောပါတယ်ယာယီတဲအိမ်အများပြားအိမ်ခေါင်းမိုးတွေလန်ထွက်ကုန်ပြီးတော့နေအိမ်တချို့ကတော့ပြိုလဲပျက်စီးကုန်ပါတယ်နေအိမ်တွေပျက်စီးသွားတဲ့အတွက်လည်းဒုက္ခသည်တွေနေစရာအခက်အခဲနဲ့ကြုံနေကြပါတယ်ပျက်စီးသွားတာတွေပြန်လည်တည်ဆောက်ဖို့အတွက်လည်းအကူအညီတွေလိုအပ်နေတဲ့အကြောင်းရန်ကုန်ကလာတဲ့သတင်းကိုမိုက်ဤတန်စင်ကပြောပြပေးမှာဖြစ်ပါတယ်ဗျာ
။ရခိုင်ပြည်နယ်မှာဧပြီလ20ရက်နေ့တုန်းကမိုးတီထန်စွာရွာပြီးတော့လေပြင်းတိုက်ခိုက်တာကြောင့်မြို့နယ်၄ခုလောက်မှာရှိတဲ့ယာယီဒုက္ခသည်စခန်းတွေထိခိုက်ပျက်စီးခဲ့ပါတယ်။မြောက်ဦးမြို့နယ်ထဲမှာမြတ်တဆောင်စခန်းအပါဝင်စခန်း6ခုကနေအိမ်ယာနဲ့ချီထိခိုက်ပျက်စီးသွားတယ်လို့မြတ်တဆောင်ဆရာတော်အရှင်နန္ဒသာရကမိန့်ကြားခဲ့ပါတယ်။
ရောက်မြို့နယ်ဆိုရင်စခန်းတိုက်လို့ကပြိုရတခန်းစခန်းတိုက်လို့မှာအိမ်တရားကျော်ကျော်လေး150ပေါင်းကျလာတော့စခန်းတစ်ခုကြီးမှာ150ပေါင်းကျလာတော့ပါတော့တယ်ပေါ့နေဆုံးတော့ငါနဲ့ငါရကျော်ကျော်ချလာတော့ပါတော့တယ်ပေါ့တရှုံးရင်လည်းဆိုရင်လုံးဝပြိုတော့တာရှိတယ်တရှုံးရင်လည်းကတော့ခေါင်းမိုးနဲ့ပွင့်ထွက်တော့တာရှိတယ်
မိုးကြီးလေကြီးကြပြီးတဲ့နောက် ICRC ကရောက်လာပြီးတော့တလဘက်ဆာအခု90လှူဒန်းခဲ့တဲ့အတွက်တချို့နေအိမ်တွေပြန်ပြီးတော့ပြုပြင်ပြီးတော့ပြန်ပြီးတော့နေထိုင်လို့ရနေပါသေးတယ်။ပြန်နေလို့အဆင်မပြေတဲ့သူတွေအတွက်နီးစပ်ရာဖုံးတော်ကြီးကြောင်းစာတင်ကျောင်းတွေမှာရွှေ့ပြောင်းထားလိမ့်ဆိုပြီးတော့အရှင်နန္ဒသာရကမိန့်ကြားခဲ့ပါသေးတယ်။
ပြင်းလို့ရတဲ့အိမ်တွေကတော့ပြင်ပြီးတော့ပြန်နေကြတယ်ပေါ့ပြင်လို့မရတော့ဘူးလေလုံးဝပြူတော့တဲ့အိမ်တွေဆိုရင်တော့ဦးနှုတ်ကျောင်းမှာတော့ဟိုအဲ့ဒီဂျမားုံတွေပြင်ကလေးတွေစာသင်ပြည့်တဲ့စာသင်ဆောက်တဲ့အဲ့ဒီဟိုအခိုင်မှာဆောက်လို့တဲ့အဆောက်အအုံမှာရွှေ့ပြောင်းပြီးတော့နေရာချထားပေးတယ်လုံးလုံးစီပိတ်ချောက်တွေရောဦးနှုတ်ကကြားဆုံကတော့မိုးရွာမှာကြောက်တယ်မနေ့ဆုံးလို့ရလေနည်းနည်းလေးမိုးရွာတယ်ဒါတော့မိုးရွာရင်တော့မိုးရွာတော့ကြာမိုးရွာရင်တော့နေလို့ဆက်လို့အဆင်မပြေဘူးပေါ့ဆိုတော့ဘာကူညီလို့လဲဆိုရင်လုံးလုံးစီဒီအမိုးကလုံချုံဖို့အတွက်အကူအညီလိုတာပေါ့
ပြန်နေလို့အဆင်မပြေတဲ့သူတွေအတွက်နီးစပ်ရာဖုံးကြီးကျောင်းစာတင်ကျောင်းတွေမှာရွှေ့ပြောင်းထားတယ်ဆိုပြီးတော့အရှင်နန္ဒသာရကမိန့်ကြားခဲ့ပါသည်ကျောက်တော်မြေကတောင်မင်းကလာဒုက္ခသည်စခန်းမှာဆိုရင်လည်းနေအိမ်18လုံးလောက်ပျက်စီးသွားပြီးတော့နေထိုင်မှုနဲ့ချက်ပြုတ်ဆရာနေရာတွေအခက်အခဲရှိတယ်ဆိုပြီးတော့တောင်မင်းကလာစစ်ဆောင်စခန်းကအမျိုးသမီးနဲ့ကလေးသူငယ်အရေးတက်ကြွလှူရှာသူမဲအိခိုင်ကပြောပါသည်
လီတိုက်ပြရတဲ့အင်းနဲ့ပြိုတဲ့လူလေးရှိတယ်။ခမောင်းနဲ့တန်တဲ့လူလေးရှိတယ်။ကျစိတဲ့အင်းကတော့တခြင်းနဲ့ချက်နေလေးရှိတယ်။ဆန်ပြီးရတဲ့မုံရော်လာမုံရော်အကုန်စုံကုန်လာပဲ။မိဗျာမရှိတော့နင်းနေပါပါတည်းရတော့အခက်ခဲရှိတယ်ပေါ့။မင်းညာတော့နေဖို့နေရတယ်။ခြေဖို့နေရလည်းမရှိ။ဆန်တဲ့လူကချမအောင်လဲမုံရော်တာကုလုံးမမိုးရတာကုလုံးရော်တာပဲ။ဘာဖြစ်လဲဆိုလို့ရှိရင်မှလည်းဟိုအယာကြီးဆိုတော့ရှိမှတလက်တက်နေလဲဆန်မ။အင်းညာတော့အကုန်လုံးအပြဲလို့နဲ့တူတယ်ဆန်မ။ဟုတ်ကဲ့။ဒီမှာတော့စခန်းထင်းမှာပေါ့နော်အဆောင်တော့ပြုပြင်ဖို့အဓိကလိုတယ်ဆန်မ။ပြီးတော့စားနေလို့ဆက်ပြေဘူး
တောင်မင်းကလာဒုက္ခသည်စခန်းမှာယာယီတဲပေါင်း90ကျော်ရှိပါတယ်။တာလဘတ်အမိုးရည်နဲ့ယာယီဆောက်လုပ်ထားတဲ့အိမ်တိုင်းလိုလိုမိုးရွနေတာကြောင့်ပြန်လည်ပြုပြင်ပေးဖို့အကူအညီလိုအပ်နေတယ်လို့လည်းပြောပါတယ်။ရခိုင်တိုင်းသားမျိုးနွယ်များအစည်းအရုံး REC ကတော့သူတို့လောလောဆယ်ရရှိထားတဲ့စီရင်အရာကြောက်တော်မြောက်ဦးရတိတောင်ပူတိတောင်မျိုးနွယ်မှာမိုးသက်လေပြင်းတိုက်ခိုက်မှုကြောင့်စစ်ပြေးဒုက္ခသည်ယာယီစခန်းအခု40ကနေအိမ်300လောက်ထိခိုက်ပျက်စီးသွားတယ်လို့အတွင်းရေးမှူးဦးစောစောထွန်းကပြောပါတယ်။
အဓိကပစ္စည်းတွေမျိုးတွေကတော့ကျောက်တော်လည်းညအုပ်မျိုးတွေကတော့များပြီပေါ့နော်များတယ်။နောက်ဒီသေးတော်ဘူးကဖမှန်နေပဲအနည်းငယ်ပစ္စည်းတွေရှိရင်အကုန်လုံးဒီကမ်တွေကကမ်လင်းတွေလောက်မှာပေါ့နော်။အရှင်300ဝန်းကျင်လောက်တောင်းမှာပဲပစ္စည်းတွေရှိပါတယ်ဗျ။အဓိကတော့ဒီသေးတွေကအနေကိုကလေးကဟိုဘာလို့လဲကြာလာပြီနော်ဟောင်းနေနေလေးတွေဖြစ်ပါတယ်အဲ့တော့ဒီကြည့်နေတယ်မခင်နိုင်ဘူးပေါ့လေ
ယာယီတဲတွေပြန်လည်တည်ဆောက်ဖို့လိုအပ်တဲ့ပစ္စည်းတွေကို ICRC ကိုအကူအညီတောင်းထားတယ်လို့လည်းသူကပြောတာပါ
ဒီ ICRC ကစားပြီးတော့တချို့ဒါလည်းပဲကြတယ်ဝေးရေးကနေတော့ရှိတယ်လို့ကျွန်တော်ပြရတယ်ဒါမဲ့လည်းအကုန်လုံးတော့မပေးနိုင်သေးဘူးပေါ့နော်လူတွေကတော့တော့စင်မှာတော့ဒီဒီမှာရှိတဲ့ဟာလေးတွေနဲ့ဒီမှာပြည်နေတာရှိတယ်ဒါနဲ့ဟိုလိုရှိတော့ရှိတာပေါ့နော်အခုကတော့ကင်းတွေကတော့လည်းဒီမှာအခုတောက်နေကြတယ်ဒီသူတို့ကိုဒီ wall တွေဒါပြတော့တင်းနေတော့တခြားလူတွေကလည်းပဲကြတယ်နဲ့တခြားလူတွေကကူပြီးပို့ဆိုပြီးတော့မှာကျွန်တော်တို့ဒီလည်းဒီနေ့ဒီတော့တောက်ရတယ်ရှိတယ်တခြားဖွင့်တဲ့ကူတောက်တော့ပြရပါတယ်က
ရခိုင်ပြည်နယ်ထဲမှာရခိုင်တိုင်းဒါလည်းနဲ့ကိုင်းအဖွဲ့နဲ့အစိုးရစစ်တပ်တွေတိုက်ပွဲဖြစ်ခဲ့ခြင်းကအုံအိမ်စုကအထွက်ပြေးခဲ့ကြရတယ်ရခိုင်တိုင်းသားအများအများဟာယာယီဒုက္ခသည်စခန်းတွေမှာခိုးလုံနေထိုင်ကြတာ၃နှစ်ကျော်ရှိသွားပါပြီယာယီတဲအိမ်တွေမှာနေထိုင်နေကြတာဖြစ်လို့မိုးတွင်းကာလမှာဆိုရင်အတော်လေးအခက်အခဲရှိကြတယ်ဆိုပြီးတော့ဒုက္ခသည်တွေကပြောနေကြပါလိမ့်ရှင်